ထိုင်းနိုင်ငံသူဝနဘူမိလေးစိတ်ကနေမြန်မာနိုင်ငံကောစင်တာခိုင်းဝင်များကလှည့်ပြားခေါ်ဆောင်သွားခဲ့တဲ့တရုတ်နိုင်ငံသား2ဦးဖြစ်တဲ့အသက်28နှစ်အရွယ်မစ္စတာဝူနဲ့အသက်36နှစ်အရွယ်မစ္စတာဇူတို့ကချင်းမိုင်မြို့ကိုလာရောက်လည်ပတ်ဖို့အတွက်ကားငှားလာခဲ့ကြတာပါ။အငှားယင်မောင်းကချင်းမိုင်မြို့ကိုမမောင်းဘဲတက်ခရိုင်ဖို့ဖရာမြို့နယ်ထဲကိုမောင်းသွားခဲ့ပြီးသူတို့ကိုနယ်မြေဖြတ်ဖို့အတွက်စောင့်ဆိုင်းခိုင်းတာတုံးထိုင်းရနာပိုင်တွေကအချိန်မီကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးမဲဆောက်လွေမှုကြီးကြပ်ရေးဌာနကရဲမှူးကြီးဘိုဝွန်ပေါ့စွန်တာရာခါကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်သူပြောသွားတာကတော့နေဆက်ကိုရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့ကောစင်တာအွန်လိုင်းလိမ်လည်ခိုင်းတွေကနေလူကုန်ကူးတာမခံရအောင်ကာကွယ်တဲ့အနေနဲ့နေဆက်စစ်ဆေးရေးဂိတ်တွေမှာတရုတ်လာအိုဗီယက်နမ်စတဲ့ဘာသာစကား6မျိုးနဲ့သတိပေးစာတမ်းဆိုင်ပုတ်တွေကိုပြသထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ထိုင်းစစ်တပ်ကဒီတရုတ်ခရီးသွား2ဦးကိုလူကုန်ကူးခံရမယ့်အခြေအနေမရောက်ခင်မှာကယ်ဆယ်နိုင်ခဲ့ပြီးမိသားစုနဲ့ဆက်သွယ်နိုင်ရေးကူညီပေးခဲ့တယ်လို့လည်းဆိုပါတယ်။နောက်ထပ်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုသူတို့သွားမယ့်နေရာတွေကိုမေးမြန်းပြီးမြန်မာနိုင်ငံဘက်ကကောစင်တာလူလိမ်ခိုင်းတွေနဲ့ပတ်သက်တာမလုပ်ဖို့အတိပေးနှိုးဆော်တာတွေလှုပ်ဆောင်နေပါတယ်လို့လည်းပြောသွားခဲ့ပါတယ်။နောက်ထပ်အမျိုးသားမော်ရယ်တရုတ်ဆောင်တဦးနဲ့အမျိုးသမီးတဦးလည်းပျောက်ဆုံးနေတဲ့အကြောင်းပြပသတင်းဌာနတွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။မော်ရယ်တရုတ်ဆောင်ကိုလည်းတရုတ်ဆောင်ပေါ်ငှားရမ်းခဲ့ပေမဲ့ WeChat ကနေအကြောင်းကြားတဲ့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကဘန်ကောက်ကိုသွားခဲ့ပြီးတဲ့နောက်ပိုင်းရုပ်ရှင်ရိုက်ကူးရေးကဆိုပြီးအဖွဲ့တစ်ဖွဲ့ကနေဆက်ကိုခေါ်ဆောင်သွားခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြကြပေမဲ့အခုတည်းထိတော့သူတို့နှစ်ဦးကိုရှာဖွေတွေ့တယ်ဆိုတဲ့သတင်းမကြားရသေးပါဘူး။ဒီသတင်းတွေကြောင့်နှစ်တစ်ကူထိုင်းနိုင်ငံကိုလာမဲ့တရုတ်ခရီးသွားတွေကြားမှာစိုးရိမ်နေသလိုလူမှုကွန်ရက်တွေမှာရေးသလိုခရီးစဉ်တွေလည်းဖျက်သိမ်းနေကြပါတယ်။ထိုင်းနိုင်ငံကိုအလုတ်သွားရင်ပျောက်ဆုံးခဲ့တဲ့တရုတ်ဆောင်မင်းသားဝမ်ရှင်းဟာလူကုန်မှုခံရတဲ့နောက်ပိုင်းမှာတရုတ်ခရီးသွားတွေကြားစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေကြတာကြောင့်ခရီးစဉ်တွေဖျက်သိမ်းတာတွေဖြစ်လာခဲ့ကြတာပါ။ထိုင်းနိုင်ငံကိုတရုတ်ခရီးသွားများလာရောက်လည်ပတ်တာကတော့အားလိုက်ရရာဒီမှာဆယ်ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိကြာဆင်းပွေဖြစ်လာနိုင်ကြောင်းဘေးအန္တရာယ်ကင်းရှင်းပါမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတဲ့အတွက်ထိုင်းခရီးသွားအေဂျင့်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာကမ္ဘာလှည့်ခရီးသွားအများဆုံးဖြစ်တဲ့တရုတ်နိုင်ငံသားတွေဟာနှစ်စဉ်တန်းနဲ့ချီပြီးလာရောက်လည်ပတ်နေကြတာဖြစ်ပါတယ်။လူဦးရေ 6.83 သန်းလောက်ဟာထိုင်းနိုင်ငံထဲကိုပြီးခဲ့တဲ့နှစ်ကလာရောက်လည်ပတ်ခဲ့တဲ့အကြောင်းထိုင်းခရီးသွားလုပ်ငန်းနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။